2022年မြန်မာနှစ်စံတရနေ့စစ်ကောင်စီလူငင်းချမ်းသာခွင့်ဟာမျှတမှုမရှိဘူးဆိုပြီးတော့မြေကြီးနားအကျဉ်းထောင်မှာရှိတဲ့အကျဉ်းသားတွေကဧပြီလ17ရက်နေ့လယ်ပိုင်းကစလို့ထောင်ထဲမှာဆန္ဒပြမှုဖြစ်စဉ်ဖြစ်ပေါ်ခဲ့တာပါအဲ့ဒီလိုဆန္ဒပြတဲ့အပေါ်ပြစ်ခတ်နှိမ်နှင်းမှုတွေအထိလုပ်ခဲ့ပါတယ်အာဏာပိုင်တွေကပြစ်ခတ်နှိမ်နှင်းတာကြောင့်ကနအူးမှာအကျဉ်းသား၄ဦးတေဆုံးခဲ့ ပြည်ထောင်စုကျွန်တော်တို့နိုင်ငံရဲ့ပြည်ထောင်တွေအပြင်ထပ်တိုးပြည်ထောင်အနေနဲ့နောက်ထပ်ထောင်ဒဏ်3နှစ်ခွဲထပ်ကြခံဖို့မြစ်ကြီးနားတရားရုံးကအမိန့်ချမှတ်လိုက်တာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကြီးအကဲများကွန်ရက်PPNM ကဦးတိုက်ထွန်းကဗီဒီယိုကိုအခုလိုပြောပြလာပါတယ်
ဒီကျွန်တော်စုစုပေါင်း72ဦးပေါ့နော်ကျွန်တော်တို့ဒီဖိလစ်ပိုင်ပြည်စီဖြည့်စီမှုပုံမှန်6တက်အပါဝင်ပေါ့နော်72ဦးပုံမှန်ပုံမှန်66ကားကြီးနေပါဒါအမိန့်ချထားဖြစ်ပါတယ်ဗျစုစုပေါင်းတော့ဒီပြည်ထောင်3နှစ်နဲ့6လအမိန့်ချထားတယ်လို့ကျွန်တော်တို့သိရှိရပါတယ်ကျွန်တော်တို့ရေဆောင်မှုရတော့နိုင်ငံကြီးနာအနည်းဆုံး5ဦးပါဝင်ကြောင်းကျွန်တော်တို့ချက်လက်တွေတော့ရရှိထားပါတယ်ဗျအဲ့တော့လက်ရှိမှ စ조사ဆောင်ရွက်နေဆဲဖြစ်ပါတယ
်နိုင်ငံရေးအကျဉ်းသား5ဦးပါတယ်အကျဉ်းသား73ဦးအပေါ်ဘယ်အချိန်ကထောင်နှံတွေတိုးပြီးချလိုက်တယ်လဲဆိုတာအတိအကျမသိရပါဘူးပြီးခဲ့တဲ့ရက်ပိုင်းအတွင်းကဖြစ်ကြောင်းနဲ့မြေကြီးနားထောင်နဲ့နှီးစက်တဲ့အတိုင်းဝိုင်းက VOA ကိုပြောပါတယ်မြေကြီးနားထောင်တည်နေတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးထတ်တိုးပြစ်ဒဏ်တွေအမိန့်ချမှတ်ခံရသူတွေထဲမှာလက်နက်ဥပဒေတွေဖြစ်တဲ့ပုံမှ16ကနဲ့16 5တို့နဲ့ထောင်နဲ့9နှစ်3လအမိန့်ချမှတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသားကိုထွန်းမြင့်အောင်ကိုကောင်းဆန်ဟင်းကိုချမ်းမင်းမင်းတို့၃ယောက်အပြင်အကျဉ်းဖက်ဥပဒေပုံမှ52ကနဲ့ထောင်နဲ့9နှစ်ချမှတ်ခံထားရတဲ့ကိုအောင်ကျော်စင်ကိုအာကာစိုးစံတို့ပါဝင်ပါတယ်ဒီဖြစ်စဉ်ရဲ့နောက်မှာအခုလိုထောင်စုပူမှုကြီးအစ်စ်နဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုတွေစစ်ကောင်စီဘက်ကလုပ်ခဲ့တာရှိပါတယ်ကနအူးစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းစစ်ဆေးရမှာဆန္ဒပြမှုဖြစ်စဉ်မှာပါဝင်တယ်လို့သတ်မှတ်ခံရတဲ့အကျဉ်းသား16ယောက်ကိုပထမဆုံးတိုက်ပိတ်တာအပြင်ထောင်ဝင်စာပစ္စည်းပို့ခွင့်လူတွေးခွင့်ပိတ်တင်ကအပြစ်ပေးခဲ့ပြီးတဲ့နောက်မှာအဲ့ဒီတဲကနေအကျဉ်းသား73ဦးကိုအခုလိုပြစ်ဒဏ်ချမှတ်ခဲ့တာပဲဖြစ်ပါတယ်အထူးစုံစမ်းစစ်ဆေးအဖွဲ့ကအကျဉ်းသားတွေကိုခေါ်ယူစစ်ဆေးပြီးတဲ့နောက်အကျဉ်းဦးစီးဌာနကဝန်ထမ်းတွေကိုဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဒီစုပ်မှုဖြစ်စဉ်မှာကြည်အစ်စ်နဲ့ပြစ်ခွင်းခဲ့တဲ့အတွက်ထောင်ဝင်နှန်း၈ဦးထက်မနည်းကိုလည်းဖမ်းဆီးစစ်ဆေးမှုတွေလုပ်ခဲ့ပေမဲ့အခုအချိန်ထိတိတိပပအရေးယူတာမျိုးမရှိသေးဘူးလို့ဦးတိုက်ထွန်းဦးကပြောပါတယ်
။အခုဆိုရင်ထောင်ပိုင်နဲ့ထောင်ပိုင်လေးတွေကအချင်းထောင်မှာအမိန့်ချမှတ်ခြင်းမခံထားရဘဲနဲ့အခြေချုပ်အနေနဲ့နေထိုင်နေရဆဲဖြစ်တယ်။ပြီးတော့ထောင်ဆရာဝန်ကလည်းအခုချိန်မှာထောင်ငှားနေပါအပြောင်းရွှေ့နဲ့ဒါကျမကြီးဌာနဘက်ကိုကျမကြီးဝန်ကြီးဌာနဘက်ကိုပြန်ပြောင်းရွှေ့လိုက်တယ်ဆိုတာလည်းသိရတယ်ပေါ့နော်။အဲ့တော့တကယ်ကိုမှကျူးလွန်ခဲ့တဲ့ဒီညွန်ကြားမှုတွေထောင်ပိုင်ထောင်ပိုင်လေးတွေကတော့အခုချိန်ကြီးကိုမှဒါပြစ်မှုပေးခြင်းခံရမဲ့ဒီပြစ်ဒဏ်ကနေကျလွတ်နေစေဖြစ်တယ်ဆိုတော့ကျွန်တော်တို့ပြောလို့ရပါတယ်ဗျ။
အခုလိုထောင်နဲ့ထတ်တိုးချမှတ်ခံရပြီးတိုက်ပိတ်ပြစ်ဒဏ်မှာကြာခံရတဲ့အခြေအနေပေါ်မှာဥပဒေကြောင်းအရထဲ့သွင်းစဉ်းစားရမယ့်အချက်တွေထဲ့သွင်းစဉ်းစားခဲ့တာမရှိပဲတဖက်သက်အပြစ်ပေးခဲ့တာလို့သုံးသပ်နိုင်တဲ့အကြောင်းဥပဒေပညာရှင်တဦးကတော့အခုလိုမှတ်ချက်ပေးခဲ့ပါတယ်
။နှစ်ပိုင်းခွဲပြီးပြောရမှာပေါ့နော်ဒီအကျဉ်းဆောင်အုပ်ချုပ်ရေးနဲ့အကျဉ်းဆောင်ပြည်ရင်အေဒီယန်ကြီးအပေါ်မှာသုံးတရားဖြိပါးညှိပါးလာပြီဆိုရင်အဖြိပါးညှိပါးလာတဲ့အကျဉ်းသားအချုပ်သားများကိုတီးကြားခွဲပြီးတော့ချင်းချင်းထားတာမျိုးအရေးယူတာမျိုးဒါဥပဒေရဆောင်ဆောင်ရရပါတယ်ဒါတစ်ပိုင်းနောက်တစ်ပိုင်းကကြတော့အဲ့လိုဆောင်ရတဲ့အခါမှာအဲ့ဒါဒီဥပဒေနဲ့အညီရှိရလားမြန်မာနိုင်ငံရဲ့အကျဉ်းဆောင်စနစ်မှာ1994ခုနှစ်အကျဉ်းဆောင်များအဲ့ဥပဒေ1994ခုနှစ်အကျဉ်းဆောင်လက်ဆွဲဥပဒေ1994ခုနှစ်အကျဉ်းသားများအဲ့ဥပဒေဆိုတဲ့ဥပဒေ၃ရပ်ကတည်နေသေးဖြစ်ပါတယ်အဲ့ဒီဥပဒေ၃ရပ်လုံးထဲမှာလည်းအကျဉ်းသားအချုပ်သားများအပေါ်မှာအနိုင်ကျပြုဖို့မတော်မတရားပြုဖို့ညှက်ဆက်မြင်မှန်းမှုရိုက်နှက်ဖို့ပြဋ္ဌာန်းတာကခုမှမရှိပါဘူးဥပဒေနဲ့ကျော်လွန်ဆောင်ရွက်တဲ့ကိစ္စတွေကိုမခံမရနိုင်လို့ပြန်လည်ပြီးတော့တုံ့ပြန်နဲ့အပြုတ်မှုတွေဆောင်ရတဲ့အပေါ်မှာခုနကတရားဆွဲထုတ်ပြီးတော့ပြည်တော်နဲ့ချမှတ်တာဒီလေပဲမှန်လားဆိုရင်တကယ်တော့ဒါမှန်ကန်တဲ့ကိစ္စမဟုတ်ဘူးအဲ့လိုပဲမြင်ပါတယ်လို့
နိုင်ငံအကျဉ်းသားများကွန်ရက် AAPP ထုတ်ပြန်ချက်အရအာနာသိန်းတဲ့နေ့2022ခုနှစ်ဖေဖော်ဝါရီလကနေ2024မေ26ရက်အထိ ဒီအချင်းဆောင်အုပ်စုကြီးနဲ့အချင်းသာပြည်သူအယောက်2000ကျော်ကာလအတွင်းအရက်သားပြည်သူအယောက်9000ထောင်ကျော်ဖမ်းဆီးထိန်းသိမ်းခံထားရပြီးအဲ့ဒီတွေကနေအယောက်9000ကျော်ထောင်နှံပြစ်ဒဏ်ချမှတ်ခံထားရပါတယ်စစ်ကောင်စီဘက်ကတော့ EEBB စီးရင်တွေကချက်ကားထားတဲ့စီးရင်တွေပဲဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်